မြန်မာနိုင်ငံဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့အတမ်းမကြီးတဲ့တာဝန်ထမ်းဆောင်မဲ့စကော့မာစီယိုနဲ့ဇနီးဖြစ်သူတို့ဒီကနေ့မြန်မာနိုင်ငံမှာရောက်လာပါပြီ။မစ္စတာမာစီယိုကိုမြန်မာနိုင်ငံဆိုင်ရာအတမ်းမကြီးတဲ့ဖေဖော်ဝါရီလ9ရက်နေ့မှာအမေရိကန်ထက်လူတော်ကအတည်ပြုပြီးတဲ့နောက်ဒီကနေ့မှပဲရောက်လာတာပါ။မစ္စတာမာစီယိုကသူ့ရဲ့တာဝန်ခံရလောက်ကိုလက်ရှိသမ္မတဦးသိန်းစင်ကိုပေးရမှာလား၊ရွေးချယ်ခံသမ္မတတိဦးထင်ကျော်သမ္မတတာဝန်ယူပြီးချိန်ကျမှပေးရမှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တမကြီးမာစီယိုဟာအမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘူရိုမှာအကြီးတန်းလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဖြစ်2023ခုနှစ်ဩဂုတ်လကနေ2026ခုနှစ်ဖေဖော်ဝါရီလအထိတာဝန်ထမ်းဆောင်ခဲ့ပါတယ်။ဒီမတိုင်ခင်ကတော့အင်ဒိုနီးရှားနိုင်ငံဆိုင်ရာတမကြီးအရှေ့တော်အာရှဒေသနဲ့ဆက်ဆံရေးကိုတာဝန်ယူရတဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဘူရိုရဲ့ဒုတိယလက်ထောက်နိုင်ငံသားရဲ့ဝန်ကြီးအာဆီယံရေးရာတမကြီးစသည်အပြင်တာဝန်ထမ်းဆောင်ခဲ့ပါတယ်။မြန်မာနိုင်ငံကိုလာရောက်ဖို့အတွက်သူတို့အနေနဲ့အရန်ဆိတ်လို့ရှားတဲ့အကြောင်းအရင်ခီးစဉ်တုန်းကလည်းပြောရှင်ခဲ့ရတဲ့အကြောင်းသူသွားခဲ့ဘူးတဲ့ရှမ်းပြည်နယ်ခီးစဉ်ကိုမှတ်မိနေသေးတဲ့အကြောင်းမြန်မာနိုင်ငံမလာခင်ဝါရှင်တန်ဒီစီမြို့တော်မှာရပ်ယူထားတဲ့ဗီဒီယိုထဲမှာတာမန်ကြီးမာဆီယိုကပြောထားပါတယ်။ဒီဝေမာနရွေးကောက်ပွဲမှာမြန်မာလူ့ရေးအသံတွေကိုကြားရအောင်ဘယ်လိုဖော်ထုတ်ပြသခဲ့တယ်ဆိုတာတစ်ကမ္ဘာလုံးကမြင်တွေ့ခဲ့ရတဲ့အကြောင်းဒါကြောင့်မြန်မာလူ့ရေးစာဖွင့်နေတဲ့ငင်းချရေးစီပင်ဝါပြောရေးနဲ့ဒီမိုကရေစီရေးတွေအတွက်အားပေးကူညီနိုင်ဖို့ဒီလိုအရေးကြီးတဲ့အတွင်ကူပြောင်းရေးကာလအတွင်းအစိုးရအသည်းအရက်ဖက်အဖွဲ့အစည်းတွေနဲ့အတူလက်တွဲလှုပ်ဆောင်ဖို့အတွက်စိတ်အားထက်သန်နေတဲ့အကြောင်းတာမန်ကြီးမာဆီယိုကပြောပါတယ်။သူတို့အနေနဲ့ဘာကိုအရင်လုပ်ပြီးဘာကိုအရင်မြင်တွေ့ရရင်ကောင်းမလဲဆိုတာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာကနေတစ်ဆင့်အသိပေးကြဖို့တာမတ်ကြီးကပန်ကြားထားပါတယ်။